Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2016ခုနှစ် January 30ရက်စနေညနေပိုင်းအတန်လွှင့်စီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကျွန်မအနှောင်းလောင်းနဲ့ကိုရဲခေါင်တို့ကပြောပြပေးမှာပါซิกาไวรัสပေါ်ပြန့်နှံ့မှုကိုနိုင်နှင်းဖို့ပူပေါင်းဆောင်ရွက်ဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘရာဇီးလ်နဲ့အမေရိကန်နှစ်နိုင်ငံသမ္မတတွေကတောက်ကြနေကသဘောတူခဲ့ကြပါတယ်။ဆီးရီးယားအတိုက်ခံကိုကိုစားပြုသူတွေပါဝင်တဲ့အစင်းမြင့်ညီနိုင်ရေးအဖွဲ့ဝင်တွေအခုစနေနေ့မှာဂျနီဗာကကုလအထူးကိုယ်စားလှယ်ကိုတွေ့ဆုံမှာဖြစ်ပါတယ်။အီရတ်နဲ့ဆီးရီးယားက IS အစွန်းရောက်ကျမ်းဖက်သမားတွေကာလီဖိတ်ဒေသလိုသူတို့ကိုသူတို့တတ်မှတ်ထားတဲ့ထိန်းချုပ်နယ်မြေတွေတဖြည်းဖြည်းနဲ့လျော့နေလာနေပါပြီ။ဒီလိုသတင်းတွေကြားရမှာပါမဆွမွေရေ
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်နေနားဆင်ဖို့တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့မနေ့ကပြီးစီးသွားတဲ့ပထမအကြိမ်လွှတ်တော်တက်တဲ့အစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကလွှတ်တော်ကိုယ်စားလှယ်ဟောင်းနေရဲ့ဆောင်ရွက်ချက်ကြောင့်ကိုယ်စားလှယ်တစ်တွေအတွက်လွမ်းလမ်းပွင့်သွားတယ်လို့ပြောဆိုလိုက်ပါတယ
်ကျမတို့နိုင်ငံရေးမှာဒီမိုကရေစီစနစ်ထွန်းကားအမြင့်တွယ်ယုံမင်းမကကျမတို့နိုင်ငံသူနိုင်ငံသားများဟာချမ်းသာကြွယ်ဝပြီးတော့
အစိုးရတဲ့အပေါ်မှာပြည်သူတွေရဲ့မျှော်လင့်ချက်နောက်ခီးသွွားလုပ်ငန်းရှင်တွေဘက်ကလည်းဘလိုမျိုးမျှော်လင့်ချက်တွေရှိနေသလဲဆိုတဲ့သတင်းတွေကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ဘရာဇီးလ်မှာကျင်းပမယ့်2016အိုလံပစ်ပွဲမှာဇီကာဗိုင်းရပ်စ်ပိုးကူးစက်လာလိမ့်မလားလို့အထူးစိုးရိမ်စရာအခြေအနေပေါ်မှာဘရာဇီးလ်အနာပိုင်တွေဘက်ကဘလိုတုံ့ပြန်လိုက်ပါသလဲ။နောက်တရုတ်နိုင်ငံမှာတအိမ်အောင်ကလေးတယောက်နှုံယူခွင့်အစိုးရကပယ်ဖျက်ပေးလိုက်တဲ့နောက်တနစ်ကိုကလေးပေါင်း3သန်းလောက်မွေးလာနိုင်ခြင်းရှိတော့ဘလို့များအခက်ခဲတွေကြုံရမလဲဆိုတဲ့စောင်းမားတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာပါရှင
်။ Zika virus ပေါ်ပြန့်နှံ့မှုကိုနိုင်နှင်းဖို့ပူးပေါင်းဆောင်ရွက်ရဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘရာဇီးလ်နဲ့အမေရိကန်နှစ်နိုင်ငံသမ္မတတွေကတောက်ကြနေကသဘောတူခဲ့ကြပါတယ်။အသိပညာတွေပိုလေးနက်လာဖို့သုတေသနလုပ်ငန်းတွေနောက်ထပ်အဆင့်မြင့်လာဖို့နဲ့ပိုကောင်းတဲ့ကာကွယ်ဆေးတွေခက်မြန်မြန်ထုတ်လုပ်နိုင်ဖို့အပြင်တခြားနည်းပညာတွေနဲ့ယောဂပိုးကိုထိန်းချုပ်နိုင်ဖို့အတွက်နှစ်နိုင်ငံကြားသိသာထင်ရှားစွာပူးပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုဘရက်အိုဘားမားနဲ့ဒါလမာရိုဆက်တို့သတိပြုလက်ခံကြတယ်လို့လည်းအင်မီရိုရဲ့ထုတ်ပြန်ချက်တရမှာဖော်ပြထားပါတယ်။နှစ်နိုင်ငံကောင်းဆောင်တို့တောက်ကြနေကတွေ့ဆုံအပြီးမှာအခုလိုထုတ်ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးလင်းလင်းမြန်းမြန်းအမေရိကတိုက်မှာဇီကာဗိုင်းရပ်စ်ပိုးလင်းလင်းမြန်းမြန်းပြန့်နှံ့နေတဲ့အပြင်လူပေါင်း၄သန်းလောက်ယောဂါပိုးကူးစက်ခံရမယ့်အလားအလာရှိနေတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးထားပါတယ်။ဒါအပြင်ဘရာဇီးလ်နိုင်ငံမှာဒီယောဂါပိုးနဲ့ဆက်ဆက်နေသူလို့တန်ရရှိသူပေါင်း၄000လောက်ရှိနေပါတယ်။ဒီလိုတန်ရရှိခံထားရတဲ့အမျိုးသမီးတွေစီကနေမွေးလာတဲ့ကလေးတွေဟာပုံမှန်ထက်သေးငယ်တဲ့ဥကောင်းရှိကြပြီးတော့အဲ့ဒီကလေးတွေရဲ့အုံနောက်တွေကလည်းပုံမှန်ထက်သေးငယ်နေကြတာပါ။ဒီဗိုင်းရပ်စ်ပိုးကိုကူးတာနိုင်တဲ့ဆေးဒီနေ့ထိတော့မပေါ်သေးပါဘူး။
ဆီးရီးယားနိုင်ငံကအဓိကအတိုက်ခံအုပ်စုကိုကိုစားပြုတဲ့သူတွေပါဝင်တဲ့အစ်မြင့်ညှိနှိုင်းရေးကော်မတီဟာဂျနီဗာမြို့မှာအခုစနေနေ့မှာဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆီးရီးယားစစ်ပွဲအဆုံးသတ်ရေးအတွက်ရည်မှန်းတဲ့ကနဦးငင်းငင်းဆွေးနွေးပွဲမှာပါဝင်တော့ဘူးလို့ဆီးရီးယားအတိုက်ခံတွေဘက်ကဆုံးဖြတ်ကြေညာခဲ့ပြီးတဲ့နောက်အခုလိုကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ပဲတွေ့ဖို့ဖြစ်လာတာပါ။ဒါပေမဲ့လည်းဆီးရီးယားအစိုးရကိုယ်စားလှယ်တွေနဲ့ဓာတ်ရိုက်ဆွေးနွေးဖို့ဖြစ်ဖြစ်ဆိုတာကိုတော့အာမခံချက်မရှိသေးပါဘူး။ဒီဆွေးနွေးပွဲဟာဆီးရီးယားဆိုင်ရာအထူးကုလသမဂ္ဂကိုယ်စားလှယ်မစ္စတာဒီမစ္စတူရာနဲ့ပဲဆွေးနွေးဖို့လာရောက်တာဖြစ်ပြီးတော့ဆီးရီးယားအစိုးရနဲ့ဓာတ်ရိုက်ဆွေးနွေးညှိနှိုင်းမှုတွေစတင်မှုမဟုတ်ဘူးလို့လည်းကိုယ်စားလှယ်အဖွဲ့နဲ့နီးစပ်တဲ့အတိုက်ခံတဦးကပြောပါရတယ်။2014ခုနှစ်ကညှိနှိုင်းမှုတွေပြတ်ပြီးကြတဲ့အခါဆိုရင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပထမအဦးဆုံးချိန်ခုလိုပြန်လုပ်ဖို့ဖြစ်လာတာပါ။ကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုနှစ်ဖက်လုံးပါဝင်ဖို့အရေးကြီးတယ်လို့ပြောပါရတယ်။ကုလသမဂ္ဂဘက်ကတော့နှစ်ဖက်လုံးပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတနင်္ဂနွေနေ့မှာလုပ်နိုင်ဖို့မျှော်လင့်နေစေပါ။ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကတော့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်အသင့်ရောက်ရှိနေပါပြီ။ဆီးရီးယားနိုင်ငံတွင်9နှစ်ကြာနီးပါးပြည်ရင်းစစ်ကြောင့်လူသိန်းခန်းထိတိုက်ဆုံခဲ့ရပြီးတန်းခန်းထိထွက်ပြေးတိမ်းရှောင်နေကြပါတယ်။အများပြားဟာအနောက်ဥရောပနိုင်ငံတွေဘက်ကိုထွက်ပြေးခဲ့ကြတာပါ။
အီရတ်နဲ့ဆီးရီးယားက IS အစွန်းရောက်အကြမ်းဖက်သမားတွေကကာလီဖိတ်ဒေသလို့သူတို့ကိုသူတို့တတ်မှတ်ထားတဲ့ထိန်းချုပ်နယ်မြေတွေတပြေးပြေးနဲ့ယော့နယ်လာနေပါပြီ။ဒါပေမဲ့အမေရိကန်ရဲ့ညွန်ပေါင်းတပ်တွေကြောထောင်နောက်ခံပေးထားတဲ့တပ်တွေက IS တို့ရဲ့အမခံမြေတွေဖြစ်တဲ့မူဇိုးလ်တမမဟုတ်ရက်ကွာကိုသွားသိမ်းပိုက်ဖို့ကတော့လာချီကြနိုင်ပါသေးတယ်။ IS တို့ထိန်းချုပ်ခဲ့တဲ့အီရတ်ထဲကနယ်မြေ40ရာခိုင်နှုန်းနဲ့ဆီးရီးယားနိုင်ငံထဲကနယ်မြေ9ရာခိုင်နှုန်းဆုံးရှုံးသွားပြီလို့အမေရိကန်ဦးဆောင်ပြုလုပ်တဲ့ Operation Inherent Resolve OIR ရဲ့နောက်ဆုံးခန့်မှန်းချက်မှဖော်ပြထားပါရယ်ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကရမာမြို့ကိုချထားတဲ့မြင်းကြောင်တစ်လျှောက်မှာ IS အကြမ်းဖက်သမားတွေကအကြမ်းဖက်စစ်စင်ရေးလုပ်ငန်းအ ਨੇ အချင်းလောက်တာလုပ်ကြတာကိုတွေ့ရတယ်လို့ဗိုလ်မှူးကြီးစတီဗ်ဝါရန်ကပင်ဂွန်စစ်ဌာနချုပ်မှာအီရတ်နိုင်ငံထက်က IS တွေရဲ့လုပ်ရက်နဲ့ပတ်သက်လို့ဘဂဒတ်သတင်းထောက်တွေကိုပြောပါရယ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေဘက်ကလည်း IS အကြမ်းဖက်သမားတွေရဲ့ထိန်းချုပ်ထားရာအဓိကမြို့တော်တွေဖြစ်တဲ့အီရတ်ထဲကမူဇိုးနဲ့ဆီးရီးယားနိုင်ငံထဲကရက်ကွာမြို့ကိုအဓိကထားပြီးတော့လေကြောင်းထိုးစစ်တွေဆင်နေတာလည်းဖြစ်ပါရဲ့ရှင်
။အမေရိကန်နိုင်ငံသားဝင်ကြီးဟောင်းဟီလာရီကလင်တန်ရဲ့နေအိမ်မှာတပ်ဆင်ထားတဲ့ကွန်ပျူတာဆာဗာထဲမှာထိတ်တန့်လျှို့ဝှက်အချက်အလက်တွေပါဝင်တဲ့အီးမေးလ်တွေအများပြားရှိနေတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါရတယ်။အဲ့ဒီအီးမေးလ်တွေကိုအများပြည်သူသိအောင်မထုတ်ပြန်ဘဲထိန်းထားမယ်လို့လည်းဆိုပါရတယ်။email ဆက်သွဲ9ခုဒါမှမဟုတ်အနှဲငယ်ကိုထောက်လိုင်းရင်ဌာနတွေရဲ့ပန်ကြားချက်အရထိန်းထားမှာဖြစ်တဲ့အကြောင်းနည်းပညာပိုင်းနဲ့ဆိုင်တာအကြောင်းအရာတွေကဘာတွေသူ့ရဲ့ကိုယ်ပိုင်စာပါနဲ့ပတ်သက်လို့ဘာဖြစ်မယ်မဖြစ်ဘူးဆိုတာတွေကိုမပြောနိုင်တဲ့အကြောင်းဒါကမိမိတို့ရဲ့အလုပ်မဟုတ်ပါဘူးလို့လက်ရှိနိုင်ငံအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်လက်ရှိမှာသမ္မတရွေးကောက်ပွဲဝင်ခွင့်ရဖို့ကြိုးစားနေတဲ့ဟီလာရီကလင်တန်ဟာနိုင်ငံသားဝန်ကြီးတာဝန်ယူထားစဉ်တုန်းကကိုယ်ပိုင်ကွန်ပျူတာဆာဗာကိုသုံးပြီး email တွေပို့ခဲ့တဲ့ကိစ္စကြောင့်စမ်းစစ်ခံနေရတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး IOကော့ဆက်ပါတီအတွင်းအကျိုးရွေးချယ်ပွဲလုပ်ဖို့တုံ့ရက်လုံမှာအီးမေးလ်နဲ့ပတ်သက်တဲ့အခုနောက်ဆုံးအခြေအနေထွက်ပေါ်လာတာဖြစ်ပါတယ်။ Iowa Caucus ဟာပါတီကိုစားပြုသမ္မတလောင်းကိုရွေးချယ်မဲ့မဲပေးပွဲတွေမှာပထမဆုံးဖြစ်ပါတယ်။အီးမေးလ်ရှုပ်တော်ဘုံကအကျိုးရွေးချယ်ပွဲရလဒ်တွေပေါ်တက်ရောက်မှုရှိမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
း။ VOA ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နိုင်ငံမှာနောက်တက်လာမဲ့သမ္မတဖြစ်ရေးကြိုးပမ်းနေကြတဲ့ Democratic နဲ့ Republican ကိုယ်စားလှယ်လောင်းတွေဟာ Iowa ပြည်နယ်မှာတင်းနှင်းလာနေပထမဆုံးပြုလုပ်မဲ့ပါတီရင်းသမ္မတလောင်းရွေးချယ်ပွဲအတွက်ပြိုင်ဘက်တွေကိုထိုးပြီးတော့ပို့ပြီးတော့ထိုးနဲ့တိုက်ခိုက်နေပါတယ်။ Iowa ပြည်နယ် Republican Party ကထိတ်ဆုံးကပြင်းနေသူ Donald Trump ကတော့ February 6ရက်နေ့မှာပါတီရင်းသမ္မတလောင်းရွေးချယ်ပွဲကျင်းပမဲ့နောက်ပြည်နယ်တစ်ခုဖြစ်တဲ့ New Hampshire မှာမဲဆွယ်ပွဲလုပ်ပါလိမ့်မယ်။နေ့ရက်တာကြမ်းတော့တဲ့ပါတီရင်းသမ္မတလောင်းရွေးချယ်ပွဲအတွက် Trump ရဲ့ပြိုင်ဖက်အထက်လွှတ်တော်အမတ် Ted Cruz ကလည်း Iowa ပြည်နယ်ကထောက်ခံသူတွေကိုမဲဆွယ်စည်းရုံးနေပါတယ်။သမ္မတကိုယ်စားလှယ်လောင်းတွေရဲ့အကြိုရွေးကောက်ပွဲကာလရဲ့စကားစစ်တိုးပွဲတွေထဲမှာအဆိုးဆုံးအချိန်မလဖြစ်ခဲ့ရတယ်လို့လေလာသုံးသပ်သူအများစုကတညီတညွတ်တဲ့တဘောတူထားကြတဲ့ Cruz ကလည်းအလားအလာပြန်ခေါင်းမှုစူးစမ်းနေရတာပါ Democratic Party ဖက်ကတော့ Hillary Clinton ကလည်းပြန်ဖက်ကိုယ်စားလှယ်လောင်း Bernie Sanders နဲ့သူမသားကိုမသားရှိနေစေဆိုတာကိုရွေးကောက်ပွဲအကြိုလူလူစစ်တမ်းကဖော်ပြနေပါတယ်ဒါရမက Mrs. Clinton ရဲ့မွေးဆယ်စည်းရုံးပွဲမှာနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေစဉ်ကိုပိုင် email ကနေစာရေးပို့ခဲ့တယ်ဆိုတဲ့အငင်းပွားစရာကိစ္စတွေနောက်တစ်ခါထပ်ပေါ်လာပြန်ပါတယ်ဒီဖြစ်ရကြောင့် Hillary ရဲ့ Iowa ကမဲဆွယ်စည်းရုံးပွဲအပေါ်တက်ရောက်မှုဘယ်လောက်ရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူ
းရီမင်နိုင်ငံမှာကြာရှည်နေပြီဖြစ်တဲ့ငတ်မုတ်ခေါင်းပါမှုကြီးနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအစိုးရကစားတစ်ခုကသတိပေးလိုက်ပြီးဒါဟာမိလျော့ခံထားရတဲ့အကျက်တဲဖြစ်တယ်လို့လည်းဆိုပါရယ်ဆော်ဒီအာရေဗျားနိုင်ငံကဥဆောင်ပြီးလေကြောင်းကတိုက်ခိုက်တာတွေပိတ်ဆို့တာတွေနဲ့ရင်ဆိုင်နေရတဲ့အရှိလေပိုင်းမှာအစင်းရဲဆုံးရီမင်နိုင်ငံဟာအငတ်ဘေးကျရောက်လူနီးပါးဖြစ်နေတာပါရီမင်နိုင်ငံလူဦးရေထပ်ဝက်ကျော်လူပေါင်း 14.4 သန်းလောက်ဟာစားနပ်ရိက္ခာလုံလောက်မှုမရှိဘူးလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အစိုးရကစားတစ်ခုမှဖော်ပြထားပါရယ်စားနပ်ရိက္ခာမလုံလောက်တဲ့လူဦးရေအတွက်ဟာလာကြရဆိုရင်12ရာခိုင်နှုန်းတိုးလာတယ်လို့လည်း FAO ကပြောပါတယ်ပြိပခအချိန်တက်လာတဲ့2015ခုနှစ်မတ်လတုန်းကဆိုရင်လောင်စာစီပြက်လက်တာနဲ့တင်သွင်းကုန်တွေအပေါ်ကန့်သက်ထားတာတွေကြောင့်အခြေခံစားကုန်တွေရနိုင်ခြေရော့ကျသွားပြီးအစားအစာနဲ့လောင်စာစီဈေးတွေပါတက်သွားခဲ့ပါတယ်ရီမင်လူဦးရေ80ရာခိုင်နှုန်းဟာအစားအစာရေဆေးဝါးနဲ့လောင်စာစီတွေအရေးကြီးလိုအပ်နေတယ်ဆိုတာကိုလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကအကြိမ်မောင်းမြောက်စွာတတိပေးထားတာပါရီမင်နိုင်ငံသားတွေရင်ဆိုင်နေရတာဟာလူသားဒုက္ခကပ်ဘေးကြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောထားပါတယ
်အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ပဋိပက္ခတွေဖြည့်ရှင်ဖို့အတွက်ပြင်သစ်နိုင်ငံကနောက်ထပ်ကြိုးပမ်းမှုတစ်ခုလုပ်ဖို့ပြင်ဆင်နေပါတယ်ဒါပေမဲ့ဒီကြိုးပမ်းမှုမအောင်မြင်ခဲ့ရင်တော့ပါလက်စတိုင်းကိုနိုင်ငံတစ်ခုအနေနဲ့အသိမှတ်ပြုတ်ပါလိမ့်မယ်လာမယ့်သတင်းပတ်အတွင်းအစ္စရေးပါလက်စတိုင်းကပဋိပက္ခတွေပြည်လဲစေရေးအတွက်နိုင်ငံဖြည့်ရှင်နည်းဆွေးနွေးဖို့အပြည်ပြည်ဆိုင်ရာညီလာခံတစ်ခုကျင်းပဖို့ပြင်သစ်ဘက်ကကြိုးစားမယ်အကြောင်းပြည်သစ်နိုင်ငံခြားရေးဝန်ကြီး Lauren Fabius ကပြင်သစ်တန်တမာရီကိုတောက်ကြနေကပြောပါတယ်2014 April လတုန်းကလည်းအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ပဋိပက္ခတွေဖြည့်ရှင်ဖို့အမေရိကန်ဦးဆောင် ဲ့ငြိမ်းချမ်းရေးကြားဝင်ဆောင်ရွက်ပေးသူတွေကြိုးပမ်းခဲ့ပေမဲ့မအောင်မြင်မှုမရခဲ့ပါဘူး။အဲ့ဒီနောက်ပိုင်းဒီဆွေးနွေးပွဲတွေပြန်ဆောက်ဖို့ဘယ်သူမှလေးလေးနက်နက်လှုပ်ဆောင်ခဲ့တာလည်းမရှိသလိုနနေငန်းဆိုတဲ့အဖြစ်တစ်ခုရဖို့အစီအစဉ်ပြည့်စည်တော်ဖို့မဖြစ်ဘူးလို့ Fabius ကပြောပါရယ်။ Palestine ဘက်ကသူ့မြေပိုင်နဲ့အပေါ်မှာအင်အားတွေစောက်ပြီးတော့အနာဂတ်နိုင်ငံတစ်ခုအဖြစ်တည်ရှိလိုတဲ့ဆန္ဒအပေါ် Israel ဘက်ကတာမြင့်တဲ့လှုပ်ရမျိုးမလုပ်သေးပါဘူး။ခုလိုစ조사မှုကြောင့်အဖြစ်တစ်ခုရခဲ့မယ်ဆိုရင် Palestine နိုင်ငံကိုအတိမပြုဖို့အားလုံးကတာဝန်ရှိတယ်လို့လည်း Fabius ကပြောပါရယ်ရှင်။
တောက်ကြနေညနေပိုင်းကတရုတ်နိုင်ငံအရှေ့ပိုင်းမှာပိတ်မိနေတဲ့တပ်တူရင်းတွေကလုံသား၄ဦးကိုဘေကင်းရာကိုကယ်ထုတ်နိုင်ခဲ့ပါတယ်။တပ်တူရင်းလုံသားတွေဟာရှန်တောင်ပြည်နယ်ဂေါ်ဒန်ကျောက်တူဖော်တဲ့တပ်တူရင်းတွေမှာ36ရက်ကြာပိတ်မိနေခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကယ်ဆယ်ထားတဲ့တပ်တူရင်းလုံသားအလုံးအခြေအနေကောင်းမွန်တယ်လို့လည်းပြောပါတယ
်။
စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဆုံးကတော့လွှတ်တော်တင်တဲ့အစိုးရတဲ့အပေါ်မှာဘယ်လိုမျိုးမျှော်လင့်ချက်တွေရှိနေကြသလဲဆိုတဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ပြပေးပါမယ်။နာဖာစစ်ဆိုးရကဖန်တီးခဲ့တဲ့ပထမအကြိမ်လွှတ်တော်၅နှစ်သက်တမ်းဟာဇန်နဝါရီလ28ရက်နေ့ကပြီးဆုံးသွားခဲ့ပါပြီ။အခုဖေဖော်ဝါရီလ1ရက်နေ့မှာတော့ဒုတိယအကြိမ်လွှတ်တော်သက်တမ်းကိုစတင်တော့မှာပါ။ဒီတစ်ကြိမ်မှာတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဘက်က2015ရွေးကောက်ပွဲမှာမဲအပြတ်သက်အနိုင်ရခဲ့တဲ့ပါတီကြီးအနေနဲ့လွှတ်တော်နေရာအများစုကိုရရှိထားတာကြောင့်အစိုးရသစ်ဖွဲ့စည်းပုံကိုလည်းပြင်ဆင်နေပါပြီ။မကြခင်ထွက်ပေါ်လာတော့မဲဒေါအောင်ဆန်းစုကြည်ဦးဆောင်မဲအစိုးရသစ်အပေါ်မှာပြည်သူအများကဘယ်လိုများမျှော်လင့်ချက်ထားကြပါလေဆိုတော့ AFP နဲ့ Writers ကသတင်းတွေကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်မှာအလိုအလျောက်နေရာယူထားတဲ့25ရာခိုင်နှုန်းစစ်တပ်ကိုယ်စားလှယ်တွေကိုဖယ်လိုက်မယ်ဆိုရင်လွတ်တော်နေရာပေါင်း80ရာခိုင်နှုန်းနီးပါးအနိုင်ရထားတဲ့ NLD လွတ်တော်ကိုယ်စားလှယ်တွေဟာနေပြည်တော်ပြည်ထောင်စုလွတ်တော်ကိုရောက်ရှိနေကြပါပြီ။အခုလိုလွတ်တော်တက်တန်းလက်ပြောင်းလက်လွဲကိစ္စချောမွေအောင်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ထောင်စုလွတ်တော်ကိုတာဝန်ယူခဲ့ကြတဲ့သူရဥရွှေမန်းနဲ့ဥခင်အောင်မြင့်တို့ကလည်းဇန်နဝါရီလ28ရက်နေ့29ရက်နေ့တွေကကျင်းပခဲ့တဲ့လွတ်တော်နှုတ်ဆက်ပွဲအခမ်းအနားတွေမှာထုတ်ပေါ်ပြောဆိုခဲ့ကြပါတယ်။အလားတူဒေါအောင်ဆန်းစုကြည်ကလည်းလွတ်တော်ကိုယ်စားလှယ်ဟောင်းတွေရဲ့ဆောင်ရွက်ချက်တွေကြောင့်လွတ်တော်ကိုယ်စားလှယ်တစ်တွေအတွက်လမ်းဟာပိုးပြီးပွင့်လင်းလာတယ်လို့သူ့ရဲ့မိကုံးမှာဂုဏ်ပြုပြောဆိုခဲ့တယ်လို့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဝိုင်းဝန်းပူးပေါင်းလှုပ်ဆောင်ကြဖို့လည်းအခုလိုတိုက်တွန်းသွားပါတယ်
။ကျမတို့နိုင်ငံရေးမှာဒီမိုကရေစီစနစ်ထွန်းကားအမြင့်တွယ်ယုံမင်းမကကျမတို့နိုင်ငံသူနိုင်ငံများများဟာချမ်းသာကြွယ်ဝပြီးတော့ငြိမ်းချမ်းတဲ့ပြည်ထောင်စုကြီးမှာဆက်လက်ပြီးတော့ရှင်သန်သွားနိုင်မယ်လို့ကျမယုံကြည်ပါတယ်။
NLD ကနေရာအများစုကိုရထားတဲ့အခုလွှတ်တော်တက်တန်းအစ်စ်မှာတော့ပါတီခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာအစိုးရနဲ့လွှတ်တော်ကိုထိမ့်ချုပ်မဲ့လက္ခဏာတွေ့ရပြီးဒါကိုလည်းစစ်တပ်ကအတိမတ်ပြုပုံရှိတယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာခင်စောဝင်းကမြင်ပါတယ
် Commands is majority you know and she's going to control the government as well
ဒီအများစုကြီးကိုသူကထိမ့်ချောက်မှာပါအစိုးရဥပဒေပြီးလွှတ်တော်တွေဒါတွေကိုသူကထိမ့်ချောက်ပေးခံရမယ်အင်မတန်အရေးပါတဲ့နေရာပါစစ်တပ်ကလည်းဒါကိုအတိအမှတ်ပြုထားပါတယ
်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းသူဟာအစိုးရတည်းရဲ့သမရအထက်မှာရှိနေမှာဖြစ်ပြီးအဲ့ဒီအတွက်လဲစီစဉ်ထားပြီးပြီလို့ရွေးကောက်ပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒါကြောင့်လာမယ့်အစိုးရတည်းဖွဲ့စည်းခြင်းသမရနေရာမှာဘသူကိုထားမလဲဆိုတာအများကစိတ်ဝင်တစားဖြစ်နေကြပါတယ်ဒါပေမဲ့ဒီသမရနေရာကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲယူလိုက်မယ်လို့မြင်မိကြောင်းဒေါက်တာခင်စောဝင်းကဆိုပါတယ
် Whoever she appoints isn't important really because it's going to be just a puppet you know
သူဘသူကိုယူမလဲဆိုတာကတိတ်ကိုအရေးမကြီးပါဘူးဘာလို့လဲဆိုတော့ဒါဟာဟန်ပြဖြစ်ပြီးအားလုံးသိတဲ့အတိုင်းသူကတရားရောက်ကိုရွေးချယ်ပြီးတဲ့နောက်အဲ့ဒီနေရာမှာအချိန်ကာလတစ်ခုထားမယ်ဒီနောက်အားလုံးဆောင်ရွက်ပြီးချိန်ကြရင်စီစဉ်ထားတဲ့အတိုင်းသူကအဲ့ဒီနေရာကိုယူမယ်လို့ကျွန်တော်ထင်ပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာအရေးပါတဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်ရေးရာဝင်ကြီးဌာန၃ခုကိုထိန်းချုပ်ထားမယ်ဆိုပေမဲ့အခုတနင်္လာနေ့မှာစတင်မဲ့လွှတ်တော်တက်တန်းအစ်စ်မှာအများပြည်သူမဲဆန္ဒနဲ့ရွေးကောက်တင်မြှောက်ခံရတဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေအများစုရှိနေတာကြောင့်ပြည်သူအများကတော့အပြောင်းလဲတွေဖြစ်ဖို့မျှော်လင့်ချက်တွေရှိနေကြပါတယ
်။ရောက်ပြီးစိုးမိုးရေးပါပဲ။ကြောက်ရီဆူမှုမှပြည်ငိမ်မှတော့တိုင်းပြည်အေးချမ်းသာရမှာလေကြောက်ရီဆူမှုမရှိရင်တိုင်းပြည်အေးချမ်းသာရမှာမဟုတ်တဲ့ကြောက်ရီဆူမှုအဓိကပို့ပြီးတော့သဘောကျပါတယ်အဲ့ဒါမှကျန်တဲ့အားလုံးဟာအဆင်ပြေမယ်လို့ယုံကြည်တယ
်ဒါကတော့ရန်ကုန်မြို့မှာဝတ်သားတုတ်ထိုးရောက်တဲ့ကိုနိုင်ကြီးကပြောသွားတာပါအခုလို NLD အနေနဲ့အစိုးရဖွဲ့နိုင်ဖို့အရင်ကတည်းကမျှော်လင့်ခဲ့ကြောင်း လူငယ်သွားဆရာဝန်ကိုကျော်ထက်ကလည်းပြောပါရယ
်ကျွန်တော်လည်းရင်တော့မျောလင့်တယ်ပေါ့ဒီအဲ့နဲ့ဒီအစိုးရတက်လာပေါ့နော်အခုတက်လာတော့ဂျင်းနေတယ်ဂျင်းနေတယ်ပေါ့နော်အားရရပေါ့ဟာဒီလိုဖြစ်နေတာရောကြားပြီ
အစိုးရတဲ့အနေနဲ့ပညာရေးပိုင်းကိုဦးစားပေးလှုပ်ဆောင်သွားလိမ့်မယ်လို့မြင်သူကတော့စီးပွားရေးတက္ကသိုလ်ကျောင်းသူမအေးမြတ်မွန်ဖြစ်ပါတယ်
။စားကျကြီးတက်လာမယ်ဆိုလို့ရှိရင်တော့အဓိကအဖြစ်ပညာရေးပိုင်းကိုပို့ပြီးတော့ပေါ့နော်။စားပေးပြီးလှုပ်ဆောင်သွားမယ်လို့မြင်တယ်။ပြီးတော့ပို့ပြီးတော့လည်းကောင်းလာမယ်လို့မြင်တယ
်။ February 1ရက်နေ့မှာစတင်မဲ့ဒုတိယအကြိမ်လွှတ်တော်သက်တမ်းအတွက်အသစ်ရွေးချယ်ထားတဲ့စစ်တပ်ကိုယ်စားလှယ25ရာခိုင်နှုန်းဟာလေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အတူတက်ရောက်မှာဖြစ်ပါတယ်။မက်လာနှောင်းပိုင်းမှာတော့ NLD ဥဆောင်မဲ့အစိုးရတဲ့အနေနဲ့တိုင်းပြည်ရဲ့အာဏာကိုလွှဲပြောင်းရယူမှာဖြစ်ပါတယ်ရှင်
။မဲ့ရင်ချင်းနိုင်ပါရှင်ဆက်ပြီးတော့အစိုးရတဲ့လက်ထက်ခီးသွွားလုပ်ငန်းအခြေအနေဘလို့ရှိမလဲဆိုတာလည်းတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ပြီးတဲ့နောက် NLD ပါတီအာဏာရလာတဲ့အခါမှာတော့ကဘာလက်ခီးသွွားတွေအရင်ကထက်ပိုများလာလိမ့်မယ်လို့ခီးသွွားလုပ်ငန်းရှင်တွေကမျှော်လင့်ထားကြပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံတွင်းဟိုတယ်ဈေးအိတ်အပါအဝင်ဈေးအိတ်စကားမြင့်တက်မှုကလည်းခီးသွွားလုပ်ငန်းတိုးတက်လာဖို့စိန်ခေါ်ချက်တစ်ရပ်ဖြစ်နေတယ်လို့လုပ်ငန်းရှင်တွေကယူဆပါတယ်။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံကို2012ခုနှစ်နောက်ပိုင်းမှာတော့ကမ္ဘာလှည့်ခီးသွွားရေးတစတစပုံဝင်ရောက်လာကြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့လို့လာမယ့်နှစ်တွင်မှာမြန်မာနိုင်ငံကိုဧည့်သည်တွေပို့ပြီးလာရောက်လည်ပတ်ကြလိမ့်မယ်လို့လည်းခီးသွွားလုပ်ငန်းလုပ်ကိုင်သူတွေကသုံးသပ်ထားကြပါတယ်။ခုလိုနိုင်ငံညာခီးသွွားတွေပုံမဝင်ရောက်လာခဲ့ပြီမယ်လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းဆိုင်ရာအမှတ်တရပစ္စည်းရောင်းဆိုင်များအသင့်အတွင်းရေးမှူးဦးတန်းထွတ်အောင်ကတော့နိုင်ငံညာခီးသွွားတွေအတွက်မြန်မာနိုင်ငံရဲ့အတုံးစိမြင့်တက်မှုကသူတို့လိုအမှတ်တရပစ္စည်းရောင်းဆိုင်တွေကိုအခက်အခဲဖြစ်စေတယ်လို့အခုလိုပြောပါတယ်။
နိုင်ငံသားတွေကဒါထက်မကတိုးတက်ပြီးတော့ဝင်ရောက်လာမှာပဲ။ဒါပေမဲ့ယနေ့ဖြစ်ပေါ်နေတာကဘာဖြစ်နေလဲဆိုတာကြတော့ကဘာအဝါဝါကဘာအရရမှာပေါ့နော်။လူတိုင်းရဲ့အားလုံးစီးပွားရေးအလုံးကန်တော်လုံးအရာစီးပွားရေးအခြေအနေတော့ကိုယ်ဝင်ငွေတော့အရာအရင်တော့လို့အရင်တိတ်ပြီးတော့ငွေမတုံးနိုင်တော့ကိုယ်နိုင်ငံမှာဘာဖြစ်သွားလဲဆိုတော့ယနေ့ထက်ဖြစ်ပေါ်နေခြင်းကဟိုတယ်မှာတင်ပတ်စံတော်တော်များများကပုံသွားပြီ။ကိုယ်ကလည်းကြာဒီဘက်မှာဆူဗီနီးယားလေးဝယ်ခြင်းတယ်။ဒါပေမဲ့ကိုယ့် budget နဲ့ကိုသွားတဲ့ခါကျတော့ထင်သလောက်မဝင်နဲ့အဲ့တော့ကိုရီးယား quality ကောင်းကောင်းနဲ့အဆင့် quality ကောင်းကောင်းနဲ့ဈေးသက်သက်သာနဲ့ mass production နဲ့လုပ်နိုင်မယ်ဆိုရင်တော့ကိုရီးအမှတ်တရလုပ်ငန်းတစ်စီကတော့တော်တော်လေးကိုဖုံးလို့တိုးတက်လာဖို့ဥစားရင်ရှိ
မြန်မာနိုင်ငံက2015-2016ခုနှစ်ရဲ့နိုင်ငံသားခီးသွွားဝင်ရောက်မှုနှုန်းထားကတော့ရာထားချက်၄တန်းကိုကျော်လွန်သွားပါပြီဒီပမာဏကပြီးခဲ့တဲ့နှစ်တွေထက်နိုင်ငံသားခီးသွွားဝင်ရောက်မှုတော့53ရာခိုင်နှုန်းပိုများလာခဲ့တာပါမြန်မာနိုင်ငံအလန်းညွန့်အသင်းတွဲဘက်အတွင်းရေးမှူးဦးမြင့်ညီနိုင်ကတော့အာဆီယံစီးပွားရေးအတိုက်အဝန် AEC ကြောင့်ဒေတာရင်းနိုင်ငံသားဝင်ရောက်မှုနှုန်းများလာနိုင်ပေမဲ့အပန်းဖြေကမ္ဘာလှည့်ခီးသွွားဝင်ရောက်မှုနှုန်းကတော့နည်းလာစရာရှိတယ်လို့သုံးသပ်ထားပါတယ
် Leisure market ပေါ့ Leisure market အတွက်ဝင်လာတဲ့ tourist အတွက်အကြီးအကျယ်ဆိုရင်တော့တော်တော်နေသွားမှာဖြစ်ပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်နိုင်ငံကတခြားပတ်ဝန်းကျင်နိုင်ငံတွေနဲ့ရှင်လို့ရှင်ဈေးကြီးနေတုန်းပဲဖြစ်ပါတယ်အဲ့တော့နိုင်ငံသားတွေကသူတို့ Leisure လုပ်ဖို့အတွက်သွားပြီးရွေးတဲ့အခါမှာထိုင်းကိုသွားရင်တော့ဘလောက်လာအိုစ်နဲ့ကမ္ဘောဒီးယားဆိုရင်ဘလောက်ဗီယက်နမ်ဆိုရင်ဘလောက်မြန်မာဆိုရင်ဘလောက်ဆိုတဲ့ဈေးနှုန်းတွေသူတို့ကြည့်ပြီးမှလာတာဖြစ်တဲ့အတွက်ကျန်တဲ့နိုင်ငံပတ်ဝန်းကျင်မှာရှိတဲ့ကျန်တဲ့နိုင်ငံအကုန်လုံးဈေးသက်သာတဲ့အချိန်မှာကျွန်တော်တို့နိုင်ငံနဲ့ကွက်ပြီးဈေးကြီးနေတယ်ဖြစ်ပါတယ
်မြန်မာနိုင်ငံကိုအများဆုံးလာရောက်လည်ပတ်တဲ့နိုင်ငံသားခီးသွားတွေရဲ့80ရာခိုင်နှုန်းကတော့တရုတ်ထိုင်းကိုရီးယားစတဲ့အာရှနိုင်ငံတွေကအများဆုံးပါကျွန်တော်တို့တက်လာမဲ့လူနေမှုအရာရင်ကျိတ်မှုအမွေအနှစ်တွေဆုံးရှုံးသွားမှာကိုစိုးရိမ်သူတွေရှိတဲ့အထက်2012ခုနှစ်ကလေးကတင်ကစားခီးသွွားလုပ်ငန်းကိုတည်ထောင်ထားတဲ့ဦးတင်ထွန်းကလည်းတဦးအပါဝင်ပါခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့ရင်ကျိတ်မှုအမွေအနှစ်တွေထိန်းသိမ်းထားဖို့လိုတယ်လို့လည်းသူကအခုလိုပြောပါတယ
်ပြောင်းလဲမှာပဲတိုးတက်မှာပဲတိုးတက်လာတဲ့ကမှာခုနကပြောတဲ့အထက်မြင့်တိုက်တည်နဲ့ဟုတ်လားခင်ဗျ27အရာစုဘာဘာလူနေမှုအစဉ်တန်းကိုတွားကြမယ်ဆိုတော့အဒီထိန်းသိမ်းရင်းနဲ့ခုနဖွံ့ဖြိုးရေးနဲ့ဟာဒါခံချက်ညီဖို့လိုတာပေါ့ balance ဖြစ်ဖို့လိုတယ
်ဟိုတယ်နဲ့ခီးသွွားလာရေးကိုညီဌာနစီနေရတော့ခီးသွွားလုပ်ငန်းနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံမှာလှုပ်သားအင်အား၈သိန်းကျော်အလောက်ကန်ရရှိထားပါတယ်ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်လာတဲ့အမြအလောက်ကန်ခွင့်လန်းတဲ့ဒေတာရင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်လာနိုင်တာကြောင့်လာမယ့်အစိုးရအသစ်အနေနဲ့ခီးစဉ်အသစ်တွေကိုခွင့်ပြုပေးဖို့လိုအပ်တယ်လို့လည်းခီးသွွားလုပ်ငန်းလောက်ကန်တွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာသတင်းအေဂျင်စီကနေ video တွေကိုသတင်းပေးပို့လိုက်တာပါ
ရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာပိုင်တွေကအင်အားသုံးပြီးဖယ်ရှားရှင်းလင်းခဲ့ပါတယ်။နှစ်ပေါင်းများစွာနေခဲ့ကြပြီးကမှကျူးကျော်နေထိုင်နေဆိုပြီးအခုလိုဖယ်ရှားရှင်းလင်းတာဟာမှန်ကန်တဲ့လို့ရလို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုကိစ္စမျိုးတွေက ျွန်တော်သောတာရှင်တွေစီမှာအကောင်းဆုံးဖြည့်ရှင်နည်းတစ်ခုခုကိုများစဉ်းစားမိတယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒီညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့သတင်းဆောင်မတွေတင်ဆက်ပေးပါမယ်2016အိုလံပစ်ပွဲမှာဇီကာဗိုင်းရပ်စ်ပိုးကူးစက်လာမလားဆိုတဲ့အထူးစိုးရိမ်စရာအခြေအနေနဲ့ပတ်သက်တဲ့သတင်းမှာဇီကာဗိုင်းရပ်စ်ပိုးကူးနှက်ပြန့်နှံ့မှုကြောင့်2016ဒီရီယိုအိုလံပစ်ပြိုင်ပွဲကိုထိခိုက်မှာမဟုတ်ဘူးလို့ဘရာဇီးအာဏာပိုင်တွေကပြောလိုက်ပါတယ်ဘရာဇီးနိုင်ငံမှာဒီဗိုင်းရပ်စ်ပိုးကိုတိုက်ဖျက်နိုင်မှုအတွက်အစိုးရအဖွဲ့တွေအားလုံးကအထူးအစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်တောင်အမေရိကတိုက်မှာဗိုင်းရပ်စ်ပိုးကူးစက်ခံရသူက၄သန်းလောက်ရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကလည်းခန့်မှန်းထားပါတယ် Reuters သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါရှင်
ဘရာဇီးနိုင်ငံမှာအခုနှစ်ကျင်းပမဲ့2016ရီယိုအိုလံပစ်ပြိုင်ပွဲဟာအခုလက်တော်ကူးစက်ပြန့်နှံ့နေတဲ့ဇီကာဗိုင်းရပ်စ်ပိုးကြောင့်ထိခိုက်မှုရှိမှာမဟုတ်ဘူးလို့ဘရာဇီးအားကစားဝန်ကြီးဌာနနဲ့ရီယိုဒီဂျနေရိုမြို့တာဝန်ရှိသူတွေကပြောလိုက်ပါတယ်။အားစားကွင်းတွေတန့်ရှင်းပြီးရောဂါကူးစက်မှုတွေမဖြစ်အောင်ပြိုင်ပွဲမတိုင်ခင်တစ်လကနေစတင်ပြီးတော့ပြိုင်ပွဲပြီးတဲ့အထိကိုအထူးအစီအစဉ်တွေလှုပ်ဆောင်ထားတယ်လို့ဘရာဇီးအားကစားဝန်ကြီးဂျော့ချ်ဟယ်လ်တန်ကပြောပါတယ
်။ Nós temos existe uma força tarefa hoje.que envolve o governo federal através de vários ministérios, o governo estadual,
os governos municipais, အစိုးရဖွဲ့ကော်မတီတွေအားလုံးပါဝင်ပြည်နယ်နဲ့ဒေသဆိုင်ရာအစိုးရတွေလူမှုတွေနဲ့လက်ရှိပေါင်းစည်းပြီးလုပ်နေပါတယ်။အိုလံပစ်ပြိုင်ပွဲရဲ့ကျန်းမာရေးလေးလံစောင့်ကြည့်တဲ့အဖွဲ့တွေ၊ယောဂါရှာဖွေစမ်းသပ်တဲ့အဖွဲ့တွေနဲ့စစ်ပညာဆိုင်ရာကျွမ်းကျင်သူတွေကဒီဗိုင်းရပ်စ်ကိုကူးသားဖို့စေဝါစစ်ထုတ်လုပ်နိုင်မှုအပြင်းထန်ကြိုးပမ်းနေပါတယ်။ကျွန်တော်တို့ဗိုင်းရပ်စ်ကိုကာကွယ်နိုင်မှုအတွက်အများကြီးလုပ်နေပါတယ
်။ဇီကာဗိုင်းရပ်စ်ပိုးဟာအမေရိကတိုက်မှာအကြီးအကျယ်ပြန့်နှံ့နေပြီဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကြေညာပေးနေကသတိပေးချက်ထုတ်ပြန်ထားပါတယ်။အမေရိကတိုက်တိုက်ထဲမှာတင်မဲ့ဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာ၄သန်းကျော်ရှိပြီးတော့ဘရာဇီးတနိုင်ငံထဲမှာတင်မဲ့တသန်းခွဲရှိတယ်လို့ခန့်မှန်းထားပါတယ်။ချင်းကရာကနေဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကလေးငယ်အရေအတွက်ဟာဗိုလ်ထူးနေအထိ4180ရှိတယ်လို့ဘရာဇီးချမ်းမာရေးဝန်ကြီးဌာနသတင်းတွေကဆိုပါတယ်။ကိုယ်ဆောင်မိခင်တွေဟာယောဂါပိုးကူးစက်ဖို့အလွယ်ကူဆုံးဖြစ်ပြီးတော့ယောဂပိုးကူးစက်ခံရတဲ့ဆိုရင်အဲ့ဒီယောဂပိုးဟာတရေသားကိုပါကူးစက်သွားပြီးတေဆုံးတဲ့အထိပါဖြစ်လာနိုင်တယ်လို့ဆိုပါတယ်။ကိုယ်ဆောင်မိခင်တွေအနေနဲ့ဘရာဇီးနိုင်ငံကိုခရီးမသွားခင်မှာဆရာဝန်တွေနဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့ဘရာဇီးကျန်းမာရေးဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံဘက်မှာတအိမ်နောင်ကလေးတယောက်နှုံယူခွင့်အစိုးရကပယ်ဖျက်ပြီးတဲ့နောက်ပိုင်းအခြေအနေတင်ပြပေးချင်ပါတယ်။တအိမ်နောင်ကိုကလေးတယောက်နှုံကလေးယူခွင့်တရုတ်အစိုးရကပယ်ဖျက်ပေးလိုက်ပြီးတဲ့နောက်တနှစ်ကိုကလေးပေါင်း3သန်းလောက်မွေးဖွားလာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေရှိလာနေပါတယ်။ဒီအခြေအနေအတွက်တားဖွာကန်လိုအပ်ချက်တွေကလည်းတိုးလာနိုင်ပါတယ်။နောက်ထပ်ကလေးယူကြမယ့်အမျိုးသမီးတွေကိုစောင့်ရှောက်ပေးဖို့အတွက်တားဖွာဆရာမတွေဟာသူတို့ရဲ့ကျွမ်းကျင်မှုအတက်တွေနဲ့ပတ်သက်ပြီးနောက်ထပ်လေ့လာဖို့လိုအပ်နေပါပြီ။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင်။
တရုတ်နိုင်ငံမှာ35နှစ်ကြာပြဌာန်းထားတဲ့တအိမ်ထောင်တယောက်နှုံကလေးမွေးဖွားခွင့်ဥပဒေကိုဇန်နဝါရီလတရနေ့ကစတင်ပယ်ဖျက်ပေးလိုက်ပါတယ်။ဥပဒေတည်ကြောင်းကလေးမွေးကြရမယ့်အမျိုးသမီးတွေအတွက်တာဖွားခန်းလိုအပ်ချက်တွေပိုများလာစေပါတယ်။အစပိုင်းနှစ်တွေမှာရင်ကလေးငယ်ပေါင်း3သန်းလောက်မွေးလာမယ်လို့တရုတ်နိုင်ငံတော်ကျန်းမာရေးနဲ့မိသားစုစီမံကိန်းကော်မရှင်ကခန့်မှန်းထားပါတယ်။တရုတ်နိုင်ငံရဲ့မွေးဖွားနှုံရည်မှန်းချက်ဟာ2014ခုနှစ်မှာ 18.89 တန်းရှိဖို့ဖြစ်ပါတယ်။ခုလိုဥပဒေပြောင်းလဲလိုက်တာကြောင့်ခန့်မှန်းထားတဲ့နှစ်စဉ်မွေးဖွားမှုနှုံထဲနောက်ထပ်တန်း20တိုးလာစေနိုင်တယ်လို့လည်းကော်မရှင်ကဆိုပါတယ်။ဒီအမျိုးသမီးတွေနောက်ထပ်ကိုယ်ဝန်ဆောင်လာနိုင်တာကြောင့်အတွေ့အကြုံရှိပြီးတာတာဖွားဆရာမအတော်များများလဲနောက်ထပ်အတင်းနှန်းတွေတက်နေကြပါပြီ။တရုတ်နိုင်ငံကတာဖွားဆရာမတွေဟာဆေးပညာသင်တန်းတွေတက်မထားကြပေမဲ့လီမင်းတာဖွားကျောင်းကနေအခြေခံဆေးပညာကိုတော့သင်ယူထားကြပါတယ်။လောလောဆယ်မှာတော့တပ်ဖွားဆရာမဖြစ်ဖို့တနိုင်ငံလုံးမှာတတ်မှတ်စမေးပွဲဖြေဖို့မလိုသေးပါဘူး။လီမင်းလိုတပ်ဖွားကျောင်းကစမေးပွဲတွေကိုအစိုးရဝန်ထမ်းတွေကစစ်ဆေးပေးပါတယ်။တပ်ဖွားသင်တန်းကျောင်းဆရာမမအူဝမ်ရှုကအခုလိုပြောပါတယ်
။二胎政策放开以后呢，就是妈妈们的年龄都
变大。ကလေးမေပေါ်လစီတပြုပြီးတဲ့နောက်ပိုင်းကာလမှာကလေးမေတော်များများနောက်ထပ်ကလေးမွေးဖို့အသက်ပိုင်းခြားရာတိတ်ကူနောက်ကျနေလောက်ပါပြီ။ရုပ်ပိုင်းဆိုင်ရာအရတိတ်မစွမ်းနိုင်တော့သလိုသွေးတိုးဓာတွေနဲ့သွေးထဲမှာသကြားဓာတွေများလာတာမျိုးတွေကြုံလာရနိုင်ပါတယ်။ဒါကြောင့်ကျောင်းသူတွေအတွက်သင်တန်းအစ်စ်တွေထပ်ဖွင့်ပေးတာပါ။
တ ီတနန်းကျောင်းမှာကျောင်းသူ81ယောက်ရှိပြီး50ယောက်ကအတွေ့အကြုံရှိပြီးသားတာပွားဆရာမတွေဖြစ်ပါတယ်။အရေးအချင်းပြည့်တဲ့တာပွားဆရာမတွေ3လတစ်ကြိမ်ဆက်ရက်တင်နန်းပြန်တက်ရပါတယ်။တရုတ်အမျိုးသမီးတွေဟာမိဖွားပြီးတာနဲ့အိမ်ကအိယာထဲမှာကလေးနဲ့အတူနေရလေရှိပြီးတချို့တတ်နိုင်တဲ့သူတွေကကလေးတွေကိုစောင့်ရှောက်ဖို့တာပွားဆရာမတွေကိုအိမ်ခေါ်ထားကြပါတယ်။ကလေးနှစ်ယောက်ယူခွင့်ရလိုက်တဲ့အတွက်အသက်ကြီးတဲ့အမျိုးသမီးတွေနောက်ထပ်ကလေးယူလာနိုင်တယ်လို့တာဖွားဆရာမတွေလည်းဝင်ငွေပို့ရလာဖို့မျှော်လင့်နေကြပါတယ်။အတွေ့အကြုံဆက်နေရှိတဲ့တာဖွားဆရာမယန်လီကအခုလိုပြောပါတယ
်။ Her kidney ဟွေရွက်လာရွက်မောင်းတာ kidney ဟွေမောင်းပြီ
းအလုပ်များလာမယ်လို့ထင်ပါတယ်။ပတ်စံလည်းပိုဝင်လာမယ်လေ။ခုရနေတာတည်းစာရင်ပို့ရလာမယ်လို့ထင်ပါတယ်
။တရုတ်နိုင်ငံကအတွေ့အကြုံရှိတာဖွားဆရာမတွေပုံမှန်အားဖြင့်တစ်လကို American Dollar 1540ကနေ2300လောက်ထိဝင်ငွေရှိကြပြီးတော့ကလေးထင်းတွေကဒေါ်လာ460ကနေ630အထိရှိကြတယ်လို့လီမင်းတပ်ဖွဲ့ကြောင့်ကမန်နေဂျာချွိုင်ကျင်းဝေါင်ကပြောပါတယ
်။在中国这个社会里面大家
တရုတ်လူမှုအတိုင်းအဝန်ရဲ့မိသားစု95ရာခိုင်နှုန်းကမိနေတဲ့အချိန်စောင့်ရှောက်မှုကိုလက်ခံကျင်ကြပါတယ်။တပ်ဖွဲ့ပြီးတာနဲ့စောင့်ရှောက်မှုကောင်းကောင်းလုပ်တယ်လေ။တခြားတိုင်းပြည်တွေနဲ့တော့ကွာပါတယ်။
လာမယ့်နှစ်တွေအတွင်းအယုတ်တွေကလေးအဝတ်ထည်နဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအမျက်အစွန်းကောင်းကောင်းရှိလာလိမ့်မယ်လို့လည်းခန့်မှန်းမှုတွေရှိနေပါတယ်။လာမယ့်နှစ်တွေအတွင်းတရုတ်ကလေးမွေးဖွားမှုနှုန်းတိုးလာမှာဖြစ်ပြီးအမြင့်ဆုံးအဖြစ်2019ခုနှစ်မှာ18တန်းကနေတန်း20အထိရှိလာမယ်လို့တရုတ်လူဦးရေတိုးနှုန်းကိုသုတေသနပြုလေ့လာနေတဲ့ဖွားသေးဆိုင်ရာပညာရှင်ဟွမ်ဝင်းချန်ကခန့်မှန်းပါတယ်။2019ခုနှစ်နောက်ပိုင်းမိဖောင်းနှုံခက်မြန်မြန်ပြန်ကျသွားမယ်လို့လည်းသူကခန့်မှန်းပါတယ
်။这个可以讲对这些产业不是一个好的消息。
这三样လုပ်ငန်းနယ်ပယ်တွေအတွက်ကတော့တင်းကောင်းမဟုတ်ပါဘူး။လာမယ့်နှစ်အနည်းငယ်အတွက်ပျော်ရွှင်စရာဖြစ်ပေမဲ့ဈေးကွက်ကတဖြည်းဖြည်းသေးလာတာပါ။ကြုံလာနေတဲ့စီးပွားရေးလုပ်ငန်းတွေရင်းနှီးမြှုပ်နှံထားတာဟာအလဟတဖြစ်မဲ့ကိစ္စပါ
။လာမယ့်10နှစ်လောက်အတွင်းကလေးမွေးဖွားနိုင်တဲ့အမျိုးသမီးတွေရဲ့အသက်အရွယ်တွေဆက်ပြီးကျဆင်းလာမှာဖြစ်တာကြောင့်မိဖွားနှုံလည်းတိတ်ကိုကျဆင်းလာမယ်လို့သူကခန့်မှန်းပါတယ်။မိနေစဉ်အတွင်းစောင့်ရှောက်မှုလုပ်ငန်းတွေဟာရှင်းရှင်းလင်းလင်းမရှိလာပေမဲ့လှစာကောင်းကောင်းရဖို့မျှော်မှန်းချက်နဲ့တာဖွားကျောင်းကိုနိုင်ငံတော်ကအကြောင်းသူတွေတပွဲပွဲရောက်ရှိလာနေတာလည်းဖြစ်ပါတယ်ရှင
်။နားလောင်ပါရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနားလောင်ကတလှည့်ကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံကအတိတ်ကအတိုက်ခံအုပ်စုကကိုဇလဲရီပါဝင်တဲ့အစင်းမြင့်ညီနိုင်ရေးကော်မတီဟာဂျနီဗာမြို့မှာအခုစနေနေ့မှာဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုဇလဲနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆီးရီးယားစစ်ပွဲအဆုံးသတ်ရေးအတွက်ယီမန်နဲ့ကနဦးငင်းချမ်းရေးဆွေးနွေးပွဲမှာမပါဝင်တော့ဘူးလို့ဆီးရီးယားအတိုက်ခံဘက်ကဆုံးဖြတ်ကြေညာခဲ့ပြီးနောက်အခုလိုကုလသမဂ္ဂအထူးကိုဇလဲနဲ့တွေ့ဖို့ဖြစ်လာတာပါ။ဒါပေမဲ့လည်းဆီးရီးယားအစိုးရကိုဇလဲရီနဲ့တိုက်ရိုက်ဆွေးနွေးဖို့ဖြစ်မဖြစ်ဆိုတာကတော့အမှန်ခန့်ချက်မရှိသေးပါဘူး။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့နေအိမ်မှာတပ်ဆင်ထားတဲ့ကွန်ပျူတာဆာဗာထဲမှာထိတ်တန့်လျှို့ဝှက်ချက်အလက်တွေပါတဲ့အီးမေးလ်တွေအများပြားရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါရယ်။အဲ့ဒီအီးမေးလ်တွေကိုအများပြည်သူသိအောင်မထုတ်ပြန်ပဲထိန်းထားမယ်လို့ဆိုပါရယ်။အီးမေးလ်အဆက်အသွယ်ခုနှစ်ခုတမမဟုတ်အနည်းငယ်ကိုထောက်လိုင်းရေးဌာနရဲ့ပန်ကြားချက်အရထိန်းထိန်းမှဖြစ်ကြောင်းဤပညာပိုင်းနဲ့ဆိုင်တာအကြောင်းအရာတွေကဘာတွေသူ့ရဲ့ကိုယ်ပိုင်ဆာဗာနဲ့ပတ်သက်လို့ဘာဖြစ်မယ်မဖြစ်ဘူးဆိုတာတွေကိုမပြောနိုင်ကြောင်းဒါကမိမိတို့ရဲ့အလုပ်မဟုတ်ဘူးလို့လက်ရှိအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပနေတဲ့ Australian Open Tennis အမျိုးသမီးတဦးချင်းပြိုင်ပွဲမှာဂျာမနီကအန်ဂျလီကာကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။လက်ရှိချန်ပီယံအမေရိကန်ကကမ္ဘာအဆင့်တစ်ဆီရီနာဝီလျံနဲ့ဂျာမနီကကမ္ဘာအဆင့်ခွန်ကာဘာတို့လော့ဒ်လာဗာကွင်းကြီးမှာဒီကနေ့စနေနေ့မှာအကြိတ်အနည်းကစားခဲ့ကြပြီးနောက်ဆုံးမှာကာဘာကဆီရီနာကို6-4 3-6 6-4နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ကာဘာအတွက်တော့ဒါဟာပထမဆုံးအကြိမ် Grand Slam Player ကိုရရှိတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Cartit Binance ဖြစ်ပါတယ်ရှင်။ကျွန်မစုမောကဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။စနေညနေကျမှတောတာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.